တော်တာရှင်များခင်ဗျာဒီတစ်ပတ်မှာတော့ရန်ကုန်တိုင်းဒေသကြီးမှာဆောင်ရွက်မဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးမဟာဗျူဟာစီမံချက်အကြောင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတတိယပတ်မှာရန်ကုန်တိုင်းရဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးအတွက်ဆိုပြီးကုန်တယ်ဆက်မှုအသင်းချုပ် UMSCCI မှာနှစ်ရက်ကြာဆွေးနွေးပွဲတစ်ရက်လုပ်ခဲ့ပါတယ်ဆွေးနွေးပွဲကနေထွက်လာတဲ့ရလဒ်ကတော့ရန်ကုန်တိုင်းရဲ့စိုက်ပျိုးရေးကဏ္ဍတိုးတက်ဖို့အတွက်အစိုးရနဲ့ပုဂ္ဂလိကကဏ္ဍပေါင်းပြီးမာစတာပလန်ဆိုတဲ့မဟာဗျူဟာစီမံချက်တစ်ခုကိုရေးဆွဲနေတယ်မကြခင်ရက်သက်တပတ်အတွင်းမှာထွက်လာဖို့ရှိတယ်ဆိုတာပါနောက်ထပ်စိတ်ဝင်စားစရာအကောင်းဆုံးအချက်ကတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရဲ့အဖွဲ့မိန့်ခေါ်မှပြောတဲ့ရန်ကုန်တိုင်းရဲ့စိုက်ပျိုးရေးမဟာဗျူဟာစီမံချက်အတွက်ငွေကျပ်10ဘီလီယံကိုရန်ကုန်တိုင်းလွှတ်တော်ကအတည်ပြုထားပြီးဆိုတာပါဒါနဲ့ပတ်သက်ပြီးဝန်ကြီးချုပ်ပြောတာကိုခြုံပြောရရင်ရန်ကုန်တိုင်းမှာစက်မှုလုပ်ငန်းတွေပဲကကျေပြန့်လာပြီးစိုက်ပျိုးရေးကဏ္ဍကကျုံလာနေတယ်။လေယာဉ်လုသားကလည်းရှားတဲ့ထက်ရှားလာနေတယ်။ဒါကြောင့်ရှိတဲ့စိုက်ပျိုးမြေပမာဏရှိတဲ့လေယာဉ်လုသားအင်အားနဲ့တီးနှံအထွက်နှုန်းအကောင်းဆုံးရရှိဖို့မဟာဗျူဟာစီမံချက်တည်းရဲ့လိုအပ်နေပါတယ်။ဒီအတွက်အကောင်းဆုံးအဖြေကတော့စက်မှုလေယာဉ်စနစ်ပဲဖြစ်တယ်ဆိုတာပါ။ဝန်ကြီးချုပ်ပြောခဲ့တာကိုပြန်သုံးသပ်ကြည့်ရရင်ရန်ကုန်တိုင်းရဲ့စိုက်ပျိုးရေးမဟာဗျူဟာစီမံချက်မှာတိုင်းအစိုးရအနေနဲ့အဓိကဆောင်ရွက်မဲ့အပိုင်းကစက်မှုလေယာဉ်စနစ်အကောင်အထည်ဖော်ရေးဖြစ်တယ်လို့နားလည်မိပါတယ်။အထက်ပါစီမံချက်ရဲ့ပုဂ္ဂလိကကဏ္ဍအဓိကမိဖက်အဖွဲ့စည်းဖြစ်တဲ့မြန်မာနိုင်ငံစံစမားအသင်းချုပ်ကတာဝန်ရှိသူအချို့ကိုငွေကျပ်10ဘီလီယံနဲ့ဘာတွေလုပ်မယ်လို့များတည်ထားတယ်လဲဆိုတာကိုမေးကြည့်ဖြစ်ပါတယ်။သိရတာကတော့အဓိကအနေနဲ့အစိမ့်မြင့်စက်မှုလေယာဉ်စနစ်ကူးပြောင်းဖို့အတွက်မြေပြင်ချင်းကုန်ထုတ်လမ်းဖောက်ချင်းစတဲ့လုပ်ငန်းတွေလုပ်မယ်ဒီအတွက်ရန်ကုန်တိုင်းအစိုးရအနေနဲ့ကုမ္ပဏီတွေကိုတင်တာခေါ်ထားတယ်ဒီစီမံကိန်းနယ်မြေကတော့ရန်ကုန်တိုင်းတွေကတိုက်ကြီးထန်းတပင်တွန်တီကော့မှုကွန်းချံကုန်စတဲ့မြို့နယ်၅မြို့တဲထဲမှာရှိတဲ့လေအေက3000မှာလုံမှာဖြစ်တယ်ဆိုတာပါဆက်ပြီးတော့ဒီစီမံချက်ရဲ့လားရဦးတည်ချက်ကိုဆွေးနွေးကြည့်အောင်ပါလက်ရှိကာလမှာရန်ကုန်တိုင်းဒေသကြီးမှာအမှန်တကယ်စိုက်ပျိုးရေးလုပ်နေတဲ့မြေအေကကတသန်းကျော်လောက်ရှိပါတယ်ဒါကြောင့်တိုင်းဒေသကြီးအစိုးရရဲ့မြေအေက3000မှာအစိမ့်မြင့်စက်မှုလေယာဉ်ဖော်ဆောင်ရေးဆိုတာနမူနာစံပြအနေနဲ့လုပ်တာပဲဖြစ်နိုင်ပါတယ်မှန်းဆကြည့်ရတာကတော့ဧက3000ကိုအစိမ့်မြင့်လေယာပုံစံစံပြမော်ဒယ်အဖြစ်ထားမယ်စံပြလေယာလူမျိုးဖြစ်အောင်မြေပြင်လုပ်ငန်းလုပ်မဲ့သူတွေကိုချင်းငွေပေးမယ်ဆိုတဲ့ပုံစံမျိုးဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့ရန်ကုန်တိုင်းရဲ့စိုက်ပျိုးရေးမဟာစီမံကိန်းမိဖက်အနေနဲ့အဓိကပါဝင်နေတဲ့စံစဘာအသင်းချုပ်ကအဲ့ဒီမဟာဗျူဟာစီမံကိန်းဆိုတဲ့သတင်းထွက်ပြီးတပတ်အတွင်းမှာပဲကြေညာချက်တရထုတ်ပါတယ်စံစဘာအဓိကစိုက်တဲ့တိုင်းနဲ့ပြည်နယ်တွေမှာစက်မှုလေယာဉ်ပြောင်းမှုမြေပြင်ကျင်တဲ့သူတွေကိုငွေချီးလို့ရအောင်ပုဂ္ဂလိကဘဏ်3ဘဏ်နဲ့ချိတ်ဆက်ပေးမယ်ဆိုတဲ့ကြေညာချက်ပါဒါကြောင့်ရန်ကုန်တိုင်းအစိုးရလုပ်မဲ့စီမံကိန်းဟာစံစဘာအသင်းချုပ်ကကြေညာချက်ထုတ်လိုက်တဲ့စီမံကိန်းပုံစံနဲ့စင်တူပုံစံဖြစ်လာဖို့အလားအလာအများကြီးရှိပါတယ်ဒီဆောင်မမှာအဓိကဆွေးနွေးလိုတဲ့အချက်ကဒီနေရာဖြစ်ပါတယ်ကြွေးများရန်ကုန်တိုင်းအစိုးရကစံပြအစိမ့်မြင့်လေယာဉ်ဧက3000ဖော်ထုတ်လိုက်မယ်ပြီးရင်အဲ့ဒီလိုပုံစံပြောင်းကျင်တဲ့လူတွေကိုငွေချီးမဲ့ပုံစံလုပ်မယ်ဆိုတော့ပြောရမယ်ဆိုရင်ရန်ကုန်တိုင်းကမြန်မာတနိုင်ငံလုံးမှာရှိတဲ့တောင်သူလယ်သမားတွေကကောသူတို့ရဲ့လက်မှုတစ်ပိုင်းစက်မှုတစ်ပိုင်းဖားတစ်ပိုင်းငါးတစ်ပိုင်းလေယာအဆင့်ကနေစနစ်ကျတဲ့စက်မှုလေယာလုပ်ငန်းခွင်ကိုပြောင်းကျင်ကြတာကြီးပါပဲဒါပေမဲ့မြေပြင်ဖို့အတွက်တဦးချင်းတောင်သူလယ်သမားတွေအနေနဲ့လိုက်လုပ်ကြပါမလားဆိုတာကတော့မတိကျတဲ့ကိစ္စဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့တောင်သူတွေအများစုအနေနဲ့လေယာလုသားရှားတဲ့တက်ရှားလာနေတဲ့အခုလိုအခါမျိုးမှာမြေပြင်ဖို့တဲ့အရင်လိုအပ်တာကလေယာသုံးစက်ကရိယာတွေဝယ်ယူနိုင်ဖို့ဖြစ်ပါတယ်ဒီနေရာမှာပြောစရာရှိတာကတော့လမ်းမရှိလို့စက်ကြီးမဝင်နိုင်တဲ့လေတွေအတွက်မြေပြင်တာကအကျိုးရှိစေမှာပဲဆိုတာပါဒါကိုညင်းစရာမရှိပေမဲ့ပြောချင်တာကအနည်းဆုံးတော့တောင်သူအများစုအတွက်အရင်လိုအပ်တာကဘာလဲဆိုတာကိုစနစ်တကျလေ့လာဆန်းစစ်ပြီးမှလုပ်ရင်အဆင်ပြေပါလိမ့်မယ်ဒီနေရာမှာရန်ကုန်တိုင်းရဲ့စိုက်ပျိုးရေးမဟာဗျူဟာစီမံကိန်းကိုတရားဝင်တိတိကျကျမထုတ်ပြန်သေးခင်မှာဝေဖန်ဆွေးနွေးရတာကလည်းတိတ်တော့မကောင်းလာပါဘူး။ဒါပေမဲ့မူဝါဒတွေဆိုတာကလည်းထွက်လာပြီးရင်ပြန်ပြင်ဖို့ခက်လွန်းလာတဲ့အတွက်အခုလိုစောစောစီးစီးအကြံပြုဆွေးနွေးရခြင်းဖြစ်ပါတယ်။အနှစ်ချုပ်ပြောချင်တာကတော့အစိုးရရဲ့အစိမ့်မြင့်စက်မှုလေယာဉ်ပြောင်းလဲရေးစီမံကိန်းဆိုတာကဘာပဲဖြစ်သည်ဖြစ်စေတောင်လူလယ်သမားအများစုလိုက်လုပ်ဖို့အဆင်ပြေမဲ့လမ်းကြောင်းဖြစ်ဖို့လိုပါတယ်။မြေပြင်ဖို့အတွက်ငွေချေးပြီးလုပ်တယ်ဆိုပါစို့လက်တွေဝင်ဝင်တိုးမလာခင်မှာအကျွေးဆက်ဖို့အတွက်ရင်ပူနေရတာပဲအဖက်တင်နေဆိုရင်အလကားပါပဲအဲ့ဒီအစားလက်ရှိအချိန်မှာတောင်သူတွေလေယာသုံးစက္ကရာဝယ်ယူရမှာလက်ငင်းမတက်နိုင်တာကြောင့်ကုမ္ပဏီတွေစီကနေအတိုးကြီးပေးပြီးဝယ်နေရပါတယ်ဒီနေရာမှာအစိုးရကစက်ဝယ်ဖို့ကာလလက်ကာလရှည်ငွေချေးတာပဲဖြစ်ဖြစ်စက္ကရာတွေနဲ့ထုံရက်ရိတ်သိမ်းချွေလိလုပ်ငန်းတွေကိုကြဲကြဲပြန့်ပြန့်ဝန်ဆောင်မှုပေးတာပဲဖြစ်ဖြစ်အဲ့ဒါတွေကမှလေယာဉ်လုသားရှားပါလို့ကြွက ကျုံ နေ ရတဲ့ တောင် သူ လယ် သမား ရဲ့ ဒုက္ခ ကို လက် တွေ့ ကြကြ နဲ့ အမြန် ဆုံး ရော ပါး စေ မှာ ဖြစ် ပါတယ် ဒါကြောင့် အကြံ ပြု ချင် တာက ရန်ကုန် တိုင်း အစိုးရ ရဲ့ စက်မှု လေယာ စကူး ပြောင်း ရေး စီမံ ကိန်း ဟာ တောင် သူ လယ် သမား တွေ လက် တွေ့ လိုက် ပါ နိုင် မဲ့ လမ်း ကြောင်း ဖြစ် ရေး ကို အထူး ဂရု ပြု သင့် မှာ ကြောင်း တိုက် တွန်း တင် ပြ လိုက် ပါတယ် စီးပွားရေး ဖွံ့ဖြိုးမှု မျက်မှောက် ပြု နိုင် ကြ ပါစေ ကျေးဇူး တင် ပါတယ် ကျွန်တော် အောင်နိုင် ကျော်ပါ